သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အညာဒေတာရဲ့ဂျော်လန်ယီခီဟာ3နှစ်ကြာမှတော့နေမြေဆိုးမှုဆိုတဲ့စကားလုံးကိုပုံဖော်လာနိုင်ခဲ့ပါပြီအာနာဒင်းကာလာတရှာလုံးစစ်ကောင်စီရဲ့အချိန်ချင်းထိုးစစ်ဆင်မှုတွေကိုကြကြံခံရင်းခုခံတွန်းလှန်စစ်အတွက်ပြင်ဆင်နေခဲ့ကြရတာပါအဲ့ဒီကနေတစဉ်အောင်ပွဲတွေကြာမှလည်းစခန်းသိမ်းဆိုတဲ့စကားလုံးဟာအညာဒေတာရဲ့ဂျော်လန်ယီပုံရိပ်ဖြစ်လာခဲ့ရပါတယ်နိုဝင်ဘာ6ရက်မှာတော့စကိုင်းတိုင်းကောလင်းမြို့ပေါ်မှာရှိတဲ့စစ်ကောင်စီအခြေစိုက်ထားရာရဲစခန်းခရိုင်ထွေထွေအုပ်ချုပ်ရေးမှုရုံးအထက်တန်းကြောင့်မြေစင်းရုံနဲ့မြမစီးပွားရေးဗန်တွေကိုရရှိခဲ့တယ်လို့ကြော်လည်ရေးအဖွဲ့တွေကထုတ်ပြန်ထားပါတယ်အဲ့ဒီနောက်မှာတော့ဖေဖော်ဝါရီ3ရက်ကစလို့တိမ့်ပိုက်ခံကောလင်းမြို့ကိုစစ်တပ်ကအင်အားအလုံးရင်နဲ့ထိုးစစ်ဆင်လာတာကြောင့်ဒီနေ့အချိန်ထိတိုက်ပွဲတွေဖြစ်ပွားနေပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ကိုအောင်က
ဒီလေယုံနီနဲ့အစည်းငယ်အရီကူရမိုးရောင်ထားတာကတိကျကျမမြင်ဘူးဝေးကကြည့်ရတော့အတန်းကြီးအဲ့ဒါက400ကျော်တော့400နဲ့500ဝန်းကျင်လောက်ရှိတယ်အဲ့ဒီထားလိုက်တာတပ်ဖြတ်ရည်စီကြောင်အဲ့ဒီဟာကအကုန်လုံးတို့400လောက်ဆက်သွားတာဆက်သွားပြီးတော့မှနောက်ထပ်က100ဝန်းကျင်လောက်တို့နောက်ထပ်အနေနဲ့လိုက်တာလိုက်တော့အဲ့ဒီနောက်ထပ်ဖွဲ့ကိုဖြတ်ပြီးကြိုက်တော့တို့ပြောင်းဝင်ကြည့်တာအခုကိုယ်တော်ဘုရားဝင်ပြီးတော့မှလူအိမ်ကလည်းတော်တော်ကြာနေလိုက်တယ်အဲဒီကြိုက်ပြီးတော့မှသူတို့ကကြာဆုံးများတော့တခိုင်းရွာကိုမရှိလို့ပြီးတော့မှကိုတော်ဘုရားပြောင်းဝင်သွားအဲ့ဒါပြန်မထွက်တော့ဘူးအဲနောက်ကသူဟာစီးနဲ့နှစ်ဖီလာချတယ်အဲဒီလက်နဲ့ချတာလားလူကြီးချလာလဲသူတို့ကွင်းကြီးကြီးထဲမှာတော့အနီနာကလူကြီးရှောင်းနေရတော့မှမရဘူးပြည်နေ
ကောလင်းမြို့အပြင်ရွှေပြည်အေးခန့်ပတ်မြို့တို့ကိုကြော်လည်ရေးပူပေါင်းချက်တွေကတင်ယူနိုင်ခဲ့ပါတယ်စစ်တပ်ဖက်ကလည်းအင်အားအလုံးရင်ထိုးစစ်ဆင်လာတာကြောင့်မြို့နယ်ချင်းထိစပ်နေတဲ့ကံဘလူးဘက်မှာစစ်ကောင်စီနဲ့ပြူစောထီတွေတက်ဆွဲတဲ့ချက်တင်းရွာကိုပူပေါင်းချက်တွေကကြံပြန်ထိုးစစ်ဆင်ခဲ့ကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ရှိရအတွင်းမှာတော့စစ်ကောင်စီကကံဘလူးမြို့ချက်တင်းရွာနဲ့အနီးတဝိုက်အရာတွေကိုလေချောင်းတိုက်ခိုက်မှု9ကြိမ်ထက်ပြုလုပ်ခဲ့တယ်လို့ကျိုးလာကံဘလူးတက်ကြွလှုပ်ရှားသူများအဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ Telegram Channel အကောင့်တွေဘက်ကတော့စီရေးရအရေးပါပြီးခရိုင်မြို့ကြီးတစ်ခုဖြစ်တဲ့ကောလင်းမြို့ကိုတိမ့်ပတ်ရရှိခဲ့ပြီလို့ပြီးခဲ့တဲ့ရက်ပိုင်းကရေးသားဖော်ပြကြပါတယ်။ဒါနဲ့ပတ်သက်ပြီးကံမလူမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကစစ်တပ်အနေနဲ့ကောလင်းမြို့ထဲကိုဝင်ရောက်နိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ရှမ်းမြောက်ဒေသကစတင်ခဲ့တဲ့2029စစ်စင်ရေးအတွင်းမှာပဲကောလင်းမြို့ဟာအညာဒေသရဲ့ပထမဆုံးမြို့သိမ်းအောင်ပွဲတစ်ခုပါ
။ဒီလိုညီကဆုံးဆိုရင်တမိုင်ဝန်းကျင်လောက်ကအဲဒီရွာဒီမှာပဲနေတာ။ကောလင်းမြို့ကထွက်လဲလို့ရှိရင်ဒီကျူးရွာတို့ဝေယုံကုန်းရွာတို့ဆိုတာကကောလင်းနဲ့တမိုင်လောက်ဝေးတယ်။ပြောမယ်ဆိုရင်တော့ကောလင်းရက်ွက်လူလေခေါ်တာပေါ့ဗျာတမိုင်လောက်ကလေးဝေးတာဆိုတော့အဲမြို့ထွက်ပေါ်သူကတော့အဲဒီဂျားထဲမှာလည်းအိန္ဒိယဆက်နေတာဆိုတော့ဆက်နေပြီလို့ဖြစ်နေတာဘူး။ဒီလိုတနည်းတော့ကောလင်းမြို့ထဲဝင်ဆိုတာကအဲလိုမြို့နဲ့ဆက်ရက်လူဖြစ်နေတာဘူး။ဖေကြီးကုန်းတို့ကတော့လည်းကောလင်းနဲ့မေအဲ့ဒီကြေကြီးကုန်းရွာနဲ့တကားလေးပဲထားတာဆိုတော့ဒီကကြေကြီးကုန်းရွာတရားတော်ဝင်အဲ့ကောလင်းမြို့လို့တတ်မှတ်ထားတာရဲ့ဒီမှာရွာရှိပြီးကြေကြီးကုန်းရွာဆိုတာကြေကြီးကုန်းလို့ဒီဘက်ကဒဇူးလူဆယ်လူလူဆိုတာဆယ်လူဘက်ကလည်းအဲ့လိုလမ်းလေးချထားတာအဲ့ဒီရွာမှာတမန်လောက်အကွာပါလဲမိုင်းကြီးတာဆိုတော့သူထဲမှာတော့ဒီဒီအဖွဲ့တွေနေတာအဲ့ဒီကဝင်လာကြရင်ပြည်ပြန်ရောင်းဝယ်ကြီးညာခက်ပြီးကြရင်အဲ့လိုဖြစ်နေတာ
အနာသိန်း3နှစ်တာကာလအတွင်းအညာဒေတာဟာအယက်သားတည်ဆုံမှုအများဆုံးအိမ်မီရှုခံရမှုအများဆုံးဆစ်ဆောင်ရေးအတွက်အများဆုံးနဲ့ဆစ်အာနာရှင်စနစ်စိုးတန်ကိုအဆိုးရွားဆုံးကြုံတွေ့ခံစားရတဲ့ဒေတာလည်းဖြစ်ပါတယ်။လက်ရှိအချိန်ထိအညာဒေတာရဲ့အိမ်ပေါင်း 8,000 ကျော်မီရှုခံထားရသလိုလူပေါင်း 2,000 ကျော်ထွက်ပြေးနေကြရတာပါ။အာနာသိန်း3နှစ်ကျော်ကာလအတွင်းအညာဒေတာကအယက်သားတည်ဆုံမှုဟာလည်း1,100ကျော်ရှိခဲ့ပါတယ်စစ်ကောင်စီတပ်တွေကခင်ဦးဒေတာကနှစ်ဦးကိုလယ်လီတက်ပြက်ခဲ့သလိုဖေဖော်ဝါရီ10ရက်မှာလည်းကောလင်းဒေတာကတူကိုတက်စီလောင်းပြီးမီရှို့တက်ခဲ့ပါတယ်အဲ့ဒီလိုတော်လန်ရေးတပ်တွေတိမ့်ပိုက်လိုက်နိုင်တဲ့နေမြေတွေဆွန့်လွတ်လိုက်ရတဲ့မြို့တွေမှာစစ်ကောင်စီကရက်ဆက်မှုတွေကိုပိုလှုပ်ဆောင်လေးရှိတယ်လို့တိုင်းသားလက်နက်ကိုင်ကောင်ဆောင်တွေဘက်ကသုံးသပ်ကြပါတယ်။ကရင်ပြည်အတိုင်းအမြင်ကကောင်စီ KSCC ဥက္ကဋ္ဌဦးအောင်စံမြင့်က
ကျွန်တော်တို့ဒီနေ့ကတို့မြေပြင်မှာရှိရပါတော့နော်။တ တို့ထိန်းချုပ်ထားတဲ့ဟာတွေကိုကျွန်တော်တို့တော်လိုင်းရေးတော့တွေကအများကြီးပြန်ပြီးတော့ပြန်ပိုင်တာနဲ့ထိန်းချုပ်ထားနိုင်တယ်သူတို့ကဖွင့်ဟပြောဆိုသွားတာရှိပါတယ်ဒီမြောက်ပိုင်းမှာမေးဖွဲ့လို့ပါလိမ့်မယ်ရှင်းနေတော့မှလည်းသူတို့အာ ACC မြန်မာမှာပေါ့ကဲဆိုရဲစကားမျိုးတွေပေါ့နော်ဒါရင်းသီးတဲ့စကားမျိုးတွေဒုက္ခရေကိုစံဖို့ဒုက္ခရေနဲ့ဒုက္ခတိတ်ခါကိုစံဖို့ကမလေးစားမလိုက်နာနိုင်နဲ့စကားချမ်းနေနဲ့ပြောဆိုသွားတာရှိပါတယ်ဆိုတော့သူတို့ကလည်းရှိသမျှအာနည်းပညာတွေနဲ့နာပေါင်းကြတိုက်ခိုက်သွားမယ်ဆိုတော့အဲ့တရားအတိအလင်းပြောသွားတာဖြစ်တယ်ဆိုတော့သူတို့ရှိမှကအာမလုံရဲဘူးဆိုတဲ့အာကမရှိဘူးဖြစ်နေတယ်ဆိုတော့ဒါကြောင့်မို့ကျွန်တော်တို့ကတော့ဒါကိုစိတ်ခံခွင့်လို့ပြောတော့အာမမရှိတော့ဘူးเนาะအားရလေးပါ
တဆန်တဆက်ကစစ်စင်ရေးကိုတရုတ်နိုင်ငံရဲ့ဝင်ရောက်ဆွေးဆက်ပေးမှုကြောင့်ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့အကြားပြီးခဲ့တဲ့လကစပြီးအပြစ်ခတ်ရက်စဲထားပါတယ်။အဲ့ဒီစစ်စင်ရေးကနေအခုချိန်ထိရှမ်းမြောက်ရခိုင်ချင်းကရင်နီနဲ့စကိုင်းတို့မှာမြို့ပေါင်း40နီးပါးကိုကြော်လန့်ရေးပူပေါင်းကြက်တွေကသိမ်းပိုက်နိုင်ခဲ့ပြီးဖြစ်ပါတယ်။အထည်နာနေတဲ့စစ်ကောင်စီအနေနဲ့တော့ရှမ်းမြောက်ဒေသတိုက်ပွဲရက်နေတော့မှာပဲတတန်းနုဒေါ်လာရီလို့တင်စားကြတဲ့အညာဘက်ကိုပြန်တိုက်ခိုက်လာတာဖြစ်တယ်လို့သုံးသပ်နေသူတွေလည်းရှိပါတယ်။ဒေါ်လာရီတပ်သားတွေအနေနဲ့လည်းရယူထားနိုင်တဲ့မြို့တွေစစ်ကောင်စီစီပြန်မရောက်ရေးအတွက်အပြင်းထန်စ조사ကာကွယ်နေကြရတဲ့အခြေအနေမျိုးပါ။နိုင်ငံရေးလိလာသုံးသပ်သူဦးတန်းစိုးနိုင်ကတော့မြို့သိမ်းချနိုင်တဲ့ကောလင်းမြို့ကိုစစ်ကောင်စီဘက်ကပြန်ရယူဖို့ကြိုးပမ်းနေတာဟာဂုံတိတ်ခါအရာလှုပ်ဆောင်နေတာဖြစ်တယ်လို့သုံးသက်ပြောဆိုပါတယ်
။ကောလင်းမြို့မှာတခြားတိုင်းသားတွေကလည်းကြွယ်ရှိပြီးများများဆက်ဆံရှိဝင်တယ်။အန်ယူဂျီဦးဆောင်တဲ့ဒီသတ်တပ်ဖွဲ့ PDF တွေအဒီအက်တီဝက်ရှိနေစုလို့အားနေတယ်ဟောဗျာ။ဒါနဲ့ New Year ချိန်ယူဖြစ်နေတဲ့အခါကျတော့ဒါကိုအန်ယူဂျီအထင်းချုပ်နေတာကိုသူတို့အနေနဲ့ဂုံတိတ်ခါဆက်ကြင်ကြီးတွေ calling တန်ရမှုကြိုးပမ်းနေတာလို့ကျွန်တော်တို့ယူဆပါတယ် calling နဲ့ဆက်ဆံတဲ့အတိုင်းငါလည်းတိုင်းကိုရှိပြီး KIE DNL တွေကလည်းအဲ့ဒီတော့အစီအစဉ်ကြီးနေနော်အဲပြင်ဆင်လာလို့ရှိရင်ဝင်ရောက်ပြီးတော့ကုညီလိုက်မယ်ကာဝယ်ပေးလိုက်မယ်ကျွန်တော်ပြောလိုက်ပြီးဒါကြောင့် calling မကြနိုင်ဘူးကျွန်တော်မြင်တယ်ဆိုတော့
လူဦးရေ၅တန်းကျော်ရှိတဲ့စကိုင်းတိုင်းမှာအာဏာသိမ်းပြီးနောက်နိုင်ငံရေးစစ်ရေးလူမှုကူညီဆောင်ရွက်ရေးလှုပ်ဆောင်နေတဲ့အဖွဲ့ပေါင်း600ကျော်နဲ့800ကျားရှိတယ်လို့လေလာသူတွေကခန့်မှန်းထားပါတယ်။အဲ့ဒီအဖွဲ့တွေပူပေါင်းစည်းလာဖို့ရည်ရွယ်ပြီးပြီးခဲ့တဲ့နှစ်ဇွန်လအစောပိုင်းမှာစကိုင်းဖိုရမ်ကိုဖွဲ့စည်းခဲ့ပါတယ်။ဒီလိုဖွဲ့စည်းခဲ့တာကစစ်အာဏာရှင်စနစ်ချုပ်နှိမ်ရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အုပ်ချုပ်ခွင့်ရရှိရေးနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုစည်းနိုင်ဖို့ရည်ရွယ်တယ်လို့အဖွဲ့တာဝန်ရှိသူတွေကဆိုကြပါတယ်။နောက်ပိုင်းမှာတော့စကိုင်းတိုင်းကတော်လရင်အင်အားစုတွေဟာစစ်ကောင်စီတပ်တွေရဲ့ထိုးစစ်တွေကိုခုခံရင်းခန့်စစ်အနေထားကနေထိုးစစ်ပြန်ဆင်နိုင်တဲ့အထိအားကောင်းခဲ့ပါတယ်။နှစ်80ကျော်ကြာပြည်ရင်းစစ်ကိုဖန်တီးခဲ့တဲ့စစ်တပ်ဟာအညာဒေသခံကာကွယ်ရေးတပ်တွေရဲ့မစုံလင်တဲ့လက်နက်ကိုင်ခုခံတော်လှန်မှုချပါပဲအင်အားရိုင်နဲ့လာတယ်လို့စစ်ရေးသုံးသပ်သူတွေကဆိုကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်မှာလဲစစ်ကူတိုက်ပေးတဲ့စစ်ကောင်စီရဟတ်ရင်တစီကိုတော်လှန်ရေးပူပေါင်းတပ်တွေကမိကိုထွက်တဲ့အထိပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေစီကတည်ရပါတယ်ဇာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ဒုတိယအတွင်းဝင်ဦးမောင်မောင်ဆွေကတော့ရယူထားနိုင်တဲ့မြို့တွေကိုပြန်မပေးရေးအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်လို့ပြောပါတယ်
။ခရိုင်မြို့ကြီးတစ်မြို့ဖြစ်တဲ့ကောလင်းမြို့ကိုတင်ပိုက်ပြီးတော့တောက်ချုံရန်သားတွေလက်ပတ်နိုင်နေသလိုပဲနယ်မြေသိမ်းစခန်းသိမ်းမြို့သိမ်းတိုက်ပွဲတွေကိုအောင်အောင်မြင်မြင်နဲ့ဆင်နွှဲလာနိုင်ခဲ့ပါတယ်။တင်းထားတဲ့မြို့တွေကိုတင်းုံနဲ့မကောက်ထိမ့်သိမ့်ပြီးတော့အုတ်ချုပ်ရေးရန်တွေကိုလည်းအောင်အောင်မြင်မြင်နဲ့လေပတ်လာနိုင်ခဲ့ပါပြီ။အဲ့ဒီအတွက်လည်းဆရာဆိုးကောင်ဘယ်တူးကြောက်ကမှပြည်သူလူထုရဲ့တရားစီရင်မှုအောက်ကနေပြီးတော့လွတ်ထွက်မသွားစေရဘူးဆိုတာကိုလည်းဒီနေ့ကထပ်လောင်းပြီးတော့တတိပေးလိုပါတယ်။ဒီလက်နက်ကြီးပစ်ကူတွေလေကြောင်းပစ်ကူတွေဆိုတာကမြေပြင်ရေဆိုင်တိုက်ပွဲတွေမှာတိုက်ပွဲအဖြစ်ကိုပြောင်းနိုင်လောက်တဲ့အထိကိုအထောက်အကူမဖြစ်ပါဘူး။ပြည်သူလူထုကိုအကြောက်တရားရစေရုံဆရာတော်မူကျူးလွန်ယုံပဲအဲတတ်နိုင်တဲ့သဘောရှိပါတယ်ကျွန်တော်တို့တော်လိုင်းအင်အားစုတွေအနေနဲ့လည်းသူတို့ရဲ့အားသာချက်ဖြစ်တဲ့လေချောင်းကိုပြန်လည်ခြေမုံနိုင်ဖို့အတွက်ကိုဒါကျွန်တော်တို့လက်နက်ကိရိယာတွေကိုဒါရတဲ့အရင်မြစ်တွေကနေရှာကြံပြီးတော့တတ်ဆင်နေရရှိပါတယ်အဲ့ဒါကြောင့်လည်း အခုရပိုင်းနေမှာဆိုရင်သူတို့ရဲ့အဲလေရင်တွေကိုဒါပြက်ခတ်ချေမုန်းနိုင်တဲ့အထစ်ကိုဒါအောင်မြင်မှုတွေရလာပါပြီရှေ့လျှောက်လည်းဒီတက်ပူပြီးတော့အောင်မြင်မှုတွေရလာဖို့ရှိတယ်ဆိုတာကိုလည်းပြောချင်ပါတယ်
အညာဒေတာဟာတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တွေအခြေပြုရာဒေတာမဟုတ်ပေမဲ့လေဒီမိုကရေစီအခင်းကျင်းမှာတော့ပြည်သူအများစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်စစ်ကောင်စီအနေနဲ့လည်းကြော်လန့်ရင်အစုအဖွဲ့တွေကြာမြို့တွေလက်မလွတ်ရဖို့အရေးအင်အားကုန်စိုက်ထုတ်နေရတဲ့ကာလတခုလို့သုံးသပ်ကြပါတယ်အညာဒေတာခံတွေအတွက်တော့စစ်ကောင်စီရဲ့ဖြိုခွင်းမှုတွေကြာဒီမိုကရေစီစနစ်ကိုပြန်ရဖို့အရေးကြက်ကြက်ခံတိုက်ပွဲဝင်နေကြစေပါဒီသတင်းဆောင်မကိုတန်လွင်ခက်ခပြပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်. SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ